မက္ကဆီကိုနိုင်ငံမှာသမ္မတရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေတနင်္ဂနွေကမဲပေးကြပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုသူ့နေရာသူတည်အောင်လုပ်မယ်လို့အခိုင်အမာပြောထားမှုတဲ့လက်ဝဲချင်းသမ္မတလောက်အနိုင်ရမယ်လို့ကြေကြေပြန့်ပြန့်ခန့်မှန်းထားကြပါတယ်။လက်ရှိသမ္မတအော်ရီကေပညာနီတိုရဲ့သမ္မတသက်တမ်းကုံဆုံးတော်မှာဖြစ်တဲ့အတွက်သူ့နေရာမှာဆက်ခံမဲ့သမ္မတကိုမဲပေးရွေးချယ်ကြတာပါ။တနင်္ဂနွေမဲပေးပွဲမတိုင်ခင်ကောက်ယူထားတဲ့လူလူသဘောထားစစ်တမ်းတွေအရ AML လို့သိကြတဲ့လက်ဝဲဝါဒီဝါရဲနိုင်ငံရေးသမားအန်ဒရီမန်နွေလိုပက်စ်အိုဘရာဒေါကဆက်ရခိုင်နှုန်းကျော်အတားနဲ့ဦးဆောင်နေပါတယ်။အမေရိကန်နဲ့မက္ကဆီကိုကြားမှာအထူးသဖြင့်တော့တရားမဝင်ရွှေ့ပြောင်းဝင်လာသူတွေအပေါ်လုံးဝသီးမခံဘူးဆိုတဲ့ထရမ့်အစိုးရရဲ့မူဝါဒကြောင့်ဆက်ဆံရေးတင်းမာနေတာပါ။အသက်64နှစ်အရွယ်လိုဘက်စ်အိုဘရာဒေါ်ဟာဒေသခံမူရင်းတိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ရည်တည်လှုံ့ဆော်ပေးသူတူအဖြစ်လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကနိုင်ငံရေးလောကထဲရောက်လာတာပါ။အခုရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေအတွင်းတိုင်းပြည်မှာကြီးမားတဲ့အပြောင်းအလဲတွေလုပ်မယ်လို့ပြောဆိုမဲဆွယ်လာသူဖြစ်ပြီးအမျိုးသားရေးဝါဒီတူအဖြစ်သတ်မှတ်ဖော်ပြကြပါတယ်။အခုရွေးကောက်ပွဲမှာသမ္မတဒီကူတာမကလွှတ်တော်နေရာစလုံးအတွက်ကိုယ်စားလှယ်တွေနဲ့ပြည်နယ်အုပ်ချုပ်ရေးမှူး9ဦးကိုပါရွေးချယ်ကြရမှာပါ။မက္ကဆီကိုသမိုင်းမှာအကြီးအမားဆုံးရွေးကောက်ပွဲဖြစ်တယ်လို့တနင်္ဂနွေနေ့မဲပေးပွဲတွေမတိုင်ခင်နိုင်ငံရေးသမား100ကျော်လှုပ်ကြံတက်ဖြတ်ခံထားရတာကြောင့်အကြမ်းဖက်မှုအများဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။